Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ32.40.48ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မဝေပါ။အခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးမှာပါ။စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောမတူဖြစ်နေတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့အခြေအနေဟာဖြည့်ရှင်းလို့ရနိုင်တဲ့ဘက်ကိုဥတီနေပြီလို့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကပြောလိုက်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်စိုးရိမ်ခင်ဖြစ်ရာကြောင်းဂျော်ဒန်ဘုရင်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမိမိသဘောဆန္ဒလျှောက်တာပြန်ခွင့်ပြုမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်စီစဉ်တွေထဲမှာအာဟာရမပြည့်ဝတဲ့ဌာန်ကိုပြင်ထန်ခံစားနေကြရတဲ့ရခိုင်ပြည်နယ်အတွင်းကအမျိုးသမီးတွေနဲ့ကလေးတွေအတွက်စားနပ်ရိက္ခာအကူအညီပေးနေတဲ့အခြေအနေကိုအခုလိုနားဆင်ကြရမှာပ
ါ In December we reached 63,600 people in northern Rakhine twice as many as in November and in central Rakhine we assisted 100 and
WFP အဖွဲ့ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့ကရင်နီဒေသတိုးတက်ဖွံ့ဖြိုးရေးအတွက်အရေးကြီးတဲ့စိန်ခေါ်ချက်တွေနဲ့ရှစ်ဆက်လုပ်ငန်းစဉ်တွေအကြောင်းကရင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့ VOA တည်ဆန့်တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ပေးပါမယ်ရှင်အခုရင်းဆုံးတော့ January 22ရက်တနင်္လာနေ့မနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင်
အမေရိကန်အထက်လွှတ်တော်ကသဘောထားမပြင်းထန်တဲ့အမတ်နှစ်ဦးရဲ့ပြောဆိုချက်အရပြည်ထောင်စုအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောမတူဖြစ်နေတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့အခြေအနေဟာမျှော်လင့်ချက်ရှိလာပြီးတော့ဖြေရှင်းလို့ရနိုင်တဲ့အခြေအနေဘက်ကိုဦးတည်နေပြီလို့ဆိုပါတယ်။မိန်းပြည်နယ်လွှတ်တော်အမတ်ဆူဇန်ကောလင်းစ်သူမရဲ့လွတ်ဖော်ကင်ပဲ22ဦးပါဝင်တဲ့အဖွဲ့ကထွက်ပေါက်ရနိုင်မယ့်အခြေအနေကိုရှာဖွေဖို့ဆုံးဖြတ်ထားတယ်လို့သတင်းတောက်တွေကိုပြောပါတယ်။အထက်လွှတ်တော်အမတ်တော်တော်များများဟာနီလန်းရှာဖွေဖို့အတွက်စိတ်အားထက်သန်နေကြတယ်လို့လည်းသူမကပြောပါတယ်။သူတို့ညှိနှိုင်းနေတဲ့အခြေအနေအသေးစိတ်ကတော့အသားမကျသေးဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားပြည်နယ်အထက်လွှတ်တော်အမတ်လင်းဆေးဂရဟမ်ကလည်းနောက်သုံးပတ်ကြာမှအစိုးရရဲ့အသုံးစရိတ်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှာမဲခွဲမဆုံးဖြတ်ခင်အခြေအနေတွေကိုကြော်လွှမ်းနိုင်တဲ့နီလန်းတစ်ခုပေါ်ပေါက်လာလိမ့်မယ်လို့သူအနေနဲ့ယုံကြည်ထားကြောင်းပြောပါတယ်။ Republican လူများစုခေါင်းဆောင် Mitch McConnell အနေနဲ့ယာယီရန်ပုံငွေခွင့်ပြုပြီးချိန်မှာသူ့ရဲ့ခေါ်ရနားလည်မှုရှိဖို့လိုအပ်ကြောင်းပြောပါတယ်။အောက်လွှတ်တော်ကအစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကခွင့်ပြုတဲ့ဒါလည်းဖြစ်ပါတယ်
။စီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်မဟာမိတ်ကတ်လက်နက်ကန်တွေကိုမတိုက်ခင်မှာတူရကီကအမေရိကန်ကိုအကြောင်းကြားခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။သူတို့တိုက်တော့မယ်ဆိုတော့ကိုမတိုက်ခင်မှာကျွန်တော်တို့ကိုသတိပေးခဲ့ပါတယ်လို့တနင်္ဂနွေနေ့ကအရှိတောင်အချခီးစင်အသွားလေးရင်ပေါ်မှာဝင်ကြီးမက်ဒစ်ကသတင်းတော်တွေကိုပြောတာပါ။ဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်ကခါထိန်းချုပ်ထားတဲ့အဖရင်မြို့ကိုတူရကီကစနေနေ့မှာစပီးဘုံကျဲတိုက်ခိုက်တာပါ။အဲဒီဒေသကနေ YPG လို့ခေါ်တဲ့ခါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုမောင်းထုတ်ဖို့ဤရတာဖြစ်ပါတယ်။တူရကီနဲ့အမေရိကန်စစ်ဖက်အစင်မြင့်တာဝန်ရှိသူတွေကြားတယ်လီဖုန်းဆက်သွယ်ကနေတဆင့်တူရကီကအကြောင်းကြားတာလို့ဝင်ကြီးမက်ဒစ်ကပြောပါတယ်။ဒါပေမဲ့အဲဒီလိုတိုက်ခိုက်တာနဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေကတူရကီကိုသတိပေးခဲ့သလားဆိုတာကိုပြောဖို့တော့သူကညင်ပါတယ်။တနင်္ဂနွေနေ့ကအဖရင်မြို့မှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမိသားစုတစုတည်းကလူ၈ဦးအပါအဝင်အရသာ၁၁ယောက်သေဆုံးသွားတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ YPG အဖွဲ့ဟာ IS အစွန်းရောက်အဖွဲ့ကိုအမေရိကန်ကတိုက်ခိုက်နေတာမှာအဓိကမဟာမိတ်အဖွဲ့တစ်ဖွဲ့ဖြစ်ပြီးစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ထဲမှာအင်အားအများဆုံးပါတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းတူရကီကတော့ YPG အဖွဲ့ကိုအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်သတ်မှတ်ထားပါတယ်။
ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အမေရိကန်အစိုးရကအတိအမှတ်ပြုခဲ့တဲ့ဆုံးဖြတ်ချက်အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဂျော်ဒန်ဘီယန်အဗ်ဒူလာကအမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတရဲ့လေးရကြအရှိလေပိုင်းဒေသခီးစဉ်အတွင်းဒုတိယမြောက်ရန်နာခဲ့တဲ့ဂျော်ဒန်နိုင်ငံမှာမစ္စတာပင်စ်ကပြီးခဲ့တဲ့လအတွင်းကြေညာခဲ့တဲ့အငင်းပွားစရာဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိကြတယ်ဆိုတာကိုနှစ်နိုင်ငံစလုံးကသဘောတူညီခဲ့ကြပါတယ်လို့သူကပြောပါတယ်။မိတ်ဆွေတွေကြမှာတခါတရံသဘောထားကွဲလွဲတာတွေရှိပါတယ်ဂျေရုဆလင်ကိုအတိအမှတ်ပြုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိကြတယ်ဆိုတာကျွန်တော်တို့သဘောတူကြပါတယ်ပ ဝင်ပတ်သက်သူအားလုံးစပွဲပွဲမှာထိုင်းပြီးတော့ဆွေးနွေးကြဖို့အတွက်ကျွန်တော်တို့သဘောတူကြပါတယ်။ညီညာရေးလုပ်ငန်းစဉ်ကြီးပြန်ပြီးတော့စတင်နိုင်ဖို့အတွက်စိတ်အားထက်သန်နေတဲ့အပေါ်သူ့ကိုကျွန်တော်အထင်ကြီးလေးစားမိပါတယ်လို့တွေးဆမှုအပြီးဒုတိယသမ္မတမိုက်ပင်စ်ကသတင်းတောက်တွေကိုပြောပါတယ်။ဂျော်ဒန်ပြည်ကတော့တခုသေးသောအစ္စရေးပါလက်စတိုင်းပြည်ပခန့်ဖြစ်ရှင်းရေးဟာနှစ်နိုင်ငံရှင်တွဲနေထိုင်ရေးသာဖြစ်ပြီးဂျေရုဆလင်ဟာအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့မြို့တော်ဖြစ်ရမယ်လို့ဒုတိယသမ္မတပန့်စ်ကိုပြောကြားလိုက်ပါတယ်။ဂျော်ဒန်နိုင်ငံကိုမတွားရောက်ခင်ဒုတိယသမ္မတပန့်စ်ဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုအရင်တွားရောက်ခဲ့ပြီးအီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒပေါ်ဆန့်ကျင်တိုက်ခိုက်နေမှုကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်က Intercontinental Hotel ကိုစနေနေ့နောက်ပိုင်းကစီးနင်းတိုက်ခိုက်တာကိုအာဖဂန်ဆိုရတပ်ဖွဲ့တွေကတနင်္လာနေ့မှာပြိုခွဲလိုက်ပါပြီ။ဒီတိုက်ခိုက်မှုတွင်နိုင်ငံသား14ဦးအပါအဝင်လူပေါင်း16ဦးထဲမှနေသေဆုံးပါတယ်။ KAM လေကြောင်းလိုင်းကလေယာဉ်မှူး9ဦးအပါအဝင်ဝန်ထမ်း10ဦးသေဆုံးသွားတယ်လို့ပြောပါတယ်။သေဆုံးသူတွေထဲမှာ Venezuela နိုင်ငံသား2ဦးနဲ့ Ukraine နိုင်ငံသား6ဦးတို့လည်းပါတယ်လို့သတင်းတွေမှာပြောပါတယ်။ဟိုတယ်ကိုဝင်တိုက်ပြီးစီးထားတာ14နာရီနီးပါးကြာပြီးအဲ့ဒီဖြစ်စဉ်အတွင်းတိုက်ခိုက်သူ6ဦးဟာသူတို့ကိုသူတို့ဖောက်ခွဲတာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေကပြစ်ခတ်တာကြောင့်တေဆုံးသွားပါတယ်။နောက်ဆုံးအသက်ရှင်ကျန်ရတဲ့တိုက်ခိုက်သူဟာသူ့ကိုဝိုင်းထားတဲ့ဟိုတယ်6ထပ်မှာတနင်္လာနေ့နေ့လယ်ပိုင်းမတိုင်ခင်သူ့ကိုသူဖောက်ခွဲလိုက်တာကြောင့်အဲ့ဒီဟိုတယ်6ထပ်မိလောင်သွားတယ်လို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရနာဇရက်ရာဟီမီက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချက်လို့တာလီဘန်တွေကပြောပါတယ်။အဲ့ဒီဖြစ်စဉ်တွင်နိုင်ငံတကာတပ်ဖွဲ့တွေကအာဖဂန်တပ်ဖွဲ့တွေကိုအထောက်အကူပြုပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်ခင်ဗျာ။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဗီအိုကတင်းနာနေပြီမနက်ခင်းသတင်းတွေဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရောက်ရှိခိုလုံနေကြတဲ့တိန်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြည်ပခတ်တွေဖြစ်ပွားရာမြန်မာနိုင်ငံအနောက်ဖက်ခြမ်းကိုပြန်လည်ပို့ဆောင်မှုစီစဉ်တဲ့နေရာမှာဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်သာပြန်လာဖြစ်စေဖို့နဲ့ကုလသမဂ္ဂနဲ့လည်းညှိနှိုင်းဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတကာအတိုင်းဝိုင်းကိုတနင်္ဂနွေနေ့မှာအာမခံပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ရဲ့နေမီရှင်းင်းစစ်စင်ရေးတွေနဲ့မတိမငြိမ်ဖြစ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်ခုနှစ်သိန်းခွဲကိုနေရပြန်ပို့ရေးအစီအစဉ်မှာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေလည်းပါရပါစေလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မာမူဒ်အာလီကနိုင်ငံသားတန်တမာတွေကိုပြောပါတယ်ဒုက္ခသည်တွေကိုပြန်ပို့ပေးတဲ့နေရာမှာသဘောဆန္ဒအလျောက်ပြန်ကြတာဖြစ်စီရပါမယ်ဘင်္ဂလားဒေ့ရှ်အစိုးရဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတခြားဆက်ဆံနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒက္ကာမြို့မှာကျင်းပတဲ့အစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းထွက်ပြေးလာကြတဲ့လူတွေပြုတ်သိမ့်နေကြပြီးဆိုးရွားတဲ့အနေအထားမှာနေကြတဲ့ဒုက္ခသည်တွေဟာမကြခင်ရက်ပိုင်းကစပြီးနေရပြန်ပို့ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကစီစဉ်နေကြပါတယ်။ဒါပေမဲ့တပ်ဖြတ်မှုမတရားပြုကျင့်မှုမြန်မာနိုင်ငံမှုနေအိမ်တွေကိုမိရှုခံခဲ့ရတာတွေကိုကြုံခဲ့ရတဲ့အတွက်စိတ်ချောက်ချားနေကြတဲ့ဒုက္ခသည်တွေကပြန်ပို့မဲ့အစီအစဉ်ကိုစိတ်ဆိုးဒေါသထွက်နေကြပါတယ်။ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကတော့ပြန်လိုချင်တဲ့ဆန္ဒရှိမှသာပြန်ပို့ပေးမှဖြစ်တယ်လို့ပြောပါတယ်။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးမှူးမစ်ရဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ဘက်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့ကြီးစုနေပါတယ်ခင်ဗျာ
။ American ပြည်ထောင်စုမှာ Women's March အမျိုးသမီးလူ့ချီတဲ့ပွဲတစ်နှစ်ပြည့်နှစ်ပတ်လည်ဇန်နဝါရီလ20ရက်နေ့ကချီတဲ့ပွဲတွေလုပ်ခဲ့ပြီးတဲ့နောက်တစ်ရက်ဇန်နဝါရီလ21ရက်နေ့တနင်္လာနေ့ကဥရောပတိုက်တဝမ်းနဲ့ Australia မှာထောင်ပေါင်းများစွာသောလူတွေချီတက်ကြပါတယ်။ Power to the Bulls လို့နာမည်ပေးထားတဲ့ဇူဝေပွဲတစ်ခုကို Nevada ပြည်နယ် Las Vegas မြို့မှာလည်းတနင်္လာနေ့ကလုပ်ကြပြီးမဲဆန္ဒရှင်တွေမှတ်ပုံတင်ကြဖို့အထူးကတိုက်တွန်းတဲ့စကားတွေကိုတကြွလူရှားသူတွေနဲ့လွတ်တော်အမတ်တွေကပြောကြပါတယ်။အရင်မတိုင်ခင်အစောပိုင်းနာရီတွေတုန်းကတော့အမေရိကန်ကစူဝေးပွဲတွေနဲ့တသားတည်းရှိတယ်ဆိုတော့ကိုပြတဲ့အနေနဲ့လန်ဒန်၊ပါရီ၊ဆစ်ဒနီနဲ့တခြားဥရောပနဲ့ဩစတြေးလျမြို့ကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေချီတက်ကြပါတယ်။သူတို့ထဲကအများပြားကအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကိုကန့်ကွက်စကားတွေပြောကြပါတယ်။ Women's March 2018ကိုသမ္မတထရမ့်ကျန်းသစ်စာချိန်ဆိုတဲ့နှစ်ပတ်လည်အနေနဲ့တိုက်ဆိုင်ပြီးတော့လုပ်ကြတာပါ။ အမျိုးသမီး16ယောက်တဲ့မင်းကသမ္မတထရမ်ကိုလိမ်မန်းဆန်ရမတော်တရားလုပ်မှုတွေနဲ့ဆွဆွဲထားပါတယ်။သမ္မတအင်ဂျီတော်ကတော့အဲ့ဒီဆွဆွဲချက်တွေအားလုံးကိုညင်ထားပါတယ
်။နွမ်းပါတဲ့နီပေါနိုင်ငံမှာလွန်ခဲ့တဲ့3နှစ်ခန့်ကမင်းငင်လှုပ်ခတ်ခဲ့ပြီးတဲ့နောက်ပြန်လည်တိဆောက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ကမ္ဘာ့ဘဏ်ကချင်းငွေအမေရိကန်ဒေါ်လာတန်း300ပေးအပ်ဖို့အတွက်အတည်ပြုလိုက်ပါတယ်။2015ခုနှစ်ဧပြီလအတွင်းပြင်းအား9.8%အဆင့်ရှိတဲ့မြေငလျင်လှုပ်ခတ်ခဲ့မှုကြောင့်လူပေါင်း9000နီးပါးတေဆုံးခဲ့ရပြီးတော့လူနေအိမ်တသန်းကျော်ပျက်စီးခဲ့ရပါတယ်။၃နှစ်ပြည့်လာတဲ့အချိန်မှာအိမ်ပေါင်း10000ကျော်လောက်သာပြန်ပြီးတော့ဆောင်နိုင်ပြီးအားလုံးကိုပြန်လည်ပြုပြင်မှုအတွက်နီပေါနိုင်ငံဟာဒေါ်လာ1.2 ဘီလီယံလိုအပ်နေတာပါ။နီပေါနိုင်ငံအတွက်လူငွေတွေထပ်ပြီးတော့ရှိနေစေဖြစ်ပြီးတခြားအကူအညီပေးသူတွေကလည်းအကူအညီပေးနေကြပါတယ်လို့နီပေါနိုင်ငံရဲ့သဘောဝဘေးအန္တရာယ်ညှိနှိုင်းဆောင်ရွက်ရေးမှူးဖြစ်တဲ့ကမ်ရန်အကဘာကပြောပါလေခင်ဗျာ
။ထိုင်းနိုင်ငံမှာတော်ရိုင်းထွက်ကိုပေါန့်ခိုကူးမှုနဲ့နာမည်ကြီးတဲ့ထိတ်တန်းဂိုင်းကောင်းဆောင်တူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကစနေနေ့မှပြောပါတယ်။အသက်40ရွယ်ပွန်ချိုင်းဘတ်ဟာအာရှဒေသမှာတော်ရိုင်းထရေးဆန်တွေကို10နှစ်ကျော်ကြာတရားမဝင်ကူးတန်းရောင်းဝယ်ခဲ့သူလို့တန်တရားရှိခံထားရသူပါ။ပြီးကြတဲ့လကအာဖရိကဒေသကနေဒေါ်လာတန်းကျော်တန်တဲ့ကြံ့ကြို14ချောင်းကိုထိုင်းနိုင်ငံနဲ့ကုသင်းခဲ့မှုနဲ့ဆက်ဆက်ပြီးထိုင်းအရှေ့မြောက်ပိုင်းနယ်စပ်ကနခွန်ဖနွန်ပြည်နယ်မှာသူ့ကိုဖမ်းလိုက်တာဖြစ်ပါတယ်။အဲဒီတန့်ချူကုသင်းတဲ့ဖြစ်ရတဲ့မှာထိုင်းတာဝန်ရှိသူတဦးတရုတ်နိုင်ငံသားတဦးနဲ့ဗီယက်နမ်နိုင်ငံသားတည်ဆောင်ပေးသူတဦးတို့လည်းပါဝင်ပတ်သက်နေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မစ္စတာဘွန်ချိုင်းဟာထိုင်းလာအိုနယ်စပ်ကနေဗီယက်နမ်အထိကျယ်ပြန့်တဲ့ပေါန့်ခိုဂိုင်းကြီးတစ်ခုကိုဦးဆောင်နေတယ်လို့ဆွဆွဲထားပါတယ်။သူနဲ့သူ့မိသားစုဟာခိုးသက်ပြီးရထားတဲ့စင်စွဲတွေ၊တန့်ချူတွေ၊တင်းခွေချက်တွေ၊ကြားတွေ၊ချင်းသေးတွေနဲ့တခြားရှပပီမျိုးတုံးတော်မဲ့ဒရိစံတွေကို၁၀နှစ်ကျော်ကြာမှောင်ခိုးရောင်းဝယ်ခဲ့တဲ့ရာဇဝတ်ကိုင်းထဲမှာအဓိကအခန့်ကဏ္ဍကပါနေတယ်လို့တော်ရိုင်းထွက်ကိုမှောင်ခိုးကူးမှုစန့်ကျင်ရေးအဖွဲ့ Freelance Foundation ကပြောပါတယ်ခင်ဗျာ
။တင်းလာနေမြန်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမုတ်ဝေနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါ VOA ရဲ့အသံလွှင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook ဆာမျက်နှာ VOA Bamis News ကနေပြီးတော့ဖြစ်စေနှာစင်နိုင်ကြပါရဲ့ရှင်အခုမြန်ခင်အစီအစဉ်တွေထဲမှာတော့အဟာရမပြည့်ဝတဲ့ဓာတ်ကိုအပြင်းထန်ခံစားနေကြရတဲ့ရခိုင်ပြည်နယ်တွင်းကအမျိုးသမီးတွေနဲ့ကလေးတွေအတွက်စားနပ်ရိက္ခာအကူအညီပေးနေတဲ့အခြေအနေကိုပြောပြပေးပါမယ်ရှင်ရခိုင်ပြည်နယ်တဲကအမျိုးသမီးတွေနဲ့ကလေးတွေဟာစားနပ်ရိက္ခာမလုံလောက်တာနဲ့အာဟာရမပြည့်ဝမှုဒဏ်ကိုခံစားနေကြရတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးထားတဲ့အကြောင်း VOA သတင်းတောက် Lisa Schlein ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေပြီးတော့သတင်းပေးပို့ထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းဒေသခံအရက်သားတွေကိုမြန်မာစစ်တပ်ကနှိမ်နှင်းဖြိုခွဲမှုမတိုင်ခင်တုန်းကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတသန်းကျော်နေထိုင်ခဲ့ကြတာပါ။အဲ့ဒီလိုဖြိုခွဲခြင်းကစလို့ဒုက္ခသည်635,000ကျော်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာဒေသစီထွက်ပြေးခဲ့ကြပါတယ်။မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်ထဲကိုကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေဝင်ရောက်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့ဒေသတွင်းအကူအညီပေးရေးဝန်ထမ်းတွေကိုတော့ပမာဏကန့်သတ်ချက်နဲ့ရိုဟင်ဂျာတွေအတွက်ကူညီခွင့်ပေးခဲ့ပါတယ်။အဲ့ဒီလိုလူတွေအစုလိုက်ပြုံလိုက်မထွက်ခွာခင်ရခိုင်ပြည်နယ်အနှံ့ကလူပေါင်း2,000,000ခွဲအတွက် WFP ကအကူအညီတွေဖြန့်ဝေပေးခဲ့တာပါ WFP ရဲ့ပြောခွင့်ရ Miss Bettina Lucia ကအဲ့ဒီအရေးအတွက်ကရော့သွားတယ်လို့ပြောပါတယ်ဒါပေမဲ့တကယ်ကွင်းစင်အလုပ်လုပ်နေကြတဲ့ဒေသခံဝန်ထမ်းတွေရဲ့အကူအညီကြောင့် WFP ဟာအကူအညီပေးနိုင်တဲ့လူအရေးအတွက်တဖြည်းဖြည်းပုံများလာပါတယ်
In December, we reached 63,600 people in northern Rakhine, twice as many as in November. And in central Rakhine, we assisted 114,000 people.
ကျမတို့ကဒေသခံအစိုးရမဟုတ်တဲ့အဖွဲ့ NGO တွေအစိုးရအာဏာပိုင်တွေနဲ့အတူအစားအစာတွေဖြန့်ဝေပေးနိုင်ဖို့အတူအလုပ်လုပ်ကြပြီးတဦးသေးကိုနှခပြန်ထပ်ပေးမိတာမျိုးမဖြစ်ရအောင်လဲနိုင်ငံတကာကြက်ချင်နေဖွဲ့ ICRC နဲ့အတူပူးပေါင်းဆောင်ရွက်နေပါတယ်။နောက်ပြီးစားစရာတွေဖြန့်ဝေရမှာလဲတိုင်းရင်းသားမရွေးဘာသာမရွေးလူမှုအတိုင်းဝိုင်းအားလုံးကဆင်းရဲနှွမ်းပါပြီးတကယ်ကိုအကူအညီလိုနေတဲ့သူတွေစီပို့ပေးနိုင်တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကကလေးတွေရဲ့အာဟာရချို့တဲ့မှုနှုန်းဟာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမတိုင်ခင်ကတည်းကအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားတဲ့အဆင့်ကိုကျော်နေခဲ့ပြီဖြစ်တဲ့အကြောင်း WFP ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲဒီအစီရင်ခံစာမှာအကြမ်းဖက်မှုတွေနဲ့နေရာကဖယ်ရှားမှုတွေဟာအခြေအနေကိုပိုးပြီးတော့ဆိုးလာစေပုံရတယ်လို့ဖော်ပြထားပါတယ်။အပြုသဘောဆောင်တဲ့အရွေတစ်ခုကတော့တကယ်လက်တွေ့စားနပ်ရိက္ခလိုအပ်ချက်ကိုစမ်းစစ်ရေးအတွက်ကောက်ပဲသီးနှံတဲ့စားနပ်ရိက္ခဖူလုံရေးဆိုင်ရာစစ်တမ်းကောက်ယူတဲ့အစီအစဉ်တစ်ခုကိုလုပ်ပေးဖို့မြန်မာအစိုးရက WFP နဲ့စားနပ်ရိက္ခနဲ့စိုက်ပျိုးရေးအဖွဲ့ကိုပန်ကြားခဲ့တယ်လို့ Miss Lucia ကပြောပါတယ်။အခုချိန်ထိတော့ဘယ်ချိန်မှလုပ်ငန်းစမယ်ဆိုတဲ့ရဲ့အတိအကျမသတ်မှတ်ရသေးဘူးလို့လည်းသူကပြောပါတယ်ရှင်။ဖီယိုရဲ့တနင်္လာနေ့မနေ့ခင်စီစဉ်တွေကိုနားဆင်နေကြရတာပါရှင်အခုမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီဒေသရွယ်တရံစာတတွေကိုခွဲဝေတုံဆွဲရေးပြည်နယ်အစိုးရကဆုံးဖြတ်ခွင့်မရှိတာနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCA လက်မှတ်မထိုးရသေးတာကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်စိန်ခေါ်မှုတွေဖြစ်နေကြောင်း KNPP ကရင်နီလက်နက်ကိုင်အဖွဲ့ကတနိုင်ငံလုံးအပြစ်ရဆဲရေးသဘောတူချက်စာချုပ် NCA လက်မှတ်မထိုးရသေးတာကလည်းဒေသဖွံ့ဖြိုးရေးကိုထိခိုက်စေတဲ့အကြောင်းတွေလို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကိုရီတာရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဘလောက်ထိဆောင်ရွက်ပေးနိုင်တယ်လဲဆိုတာကိုဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီသူနဲ့မဆုမြတ်မောင်ကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်ဒေါက်ခင်စီသူကဒီတရားပြည်နယ်လွှတ်တော်မျိုးရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တယ်ပေါ့လေဆိုတော့အရင်ဆုံးပေးချင်တာကအလှွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကိုယ့်ရဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလှွတ်တော်မှာဘယ်လောက်ထိတင်ပြဆွေးနွေးနိုင်ပြီးပြီလို့ပြောလို့ရလဲရှင
်ကျမဒီဟိုပေါ့နော်2015ကစဝင်တာကို April ဆိုတော့လေဒါကျမဒီလွတ်တော်ကိုအချိန်ပိုင်းတစ်ခုပေါ့ first term ကိုတက်ပြီးတော့ကျမတို့ဟိုပေါ့ဘုရားပြည်နယ်ပြန်ရတယ်လက်ကောမဲဆန္ဒနယ်ပြန်တော့ကျမတို့လူတို့နဲ့တွေ့ဆုံပွဲကြီးအရင်လုပ်တာပေါ့နော်လုပ်တယ်ဆိုတာကကျွန်တော်တို့တာဝန်ကပါလေပေါ့တာဝန်3ရက်ပေါ့နော်သူတို့ရဲ့ကိုစားပြူတာနောက်ဥလေးပြူတာနောက်ပြီးတော့မှဒီပြင်းရဲ့အစိုးရရောပြည်အောင်စုအစိုးရကိုရော oversight လုပ်တာပေါ့နော်စောင့်ကြည့်ပြီးတော့မှညှိနှိုင်းဆောင်ရွက်ရတယ်ဆိုတဲ့တာဝန်3ရက်ကိုကျွန်မကတော့နားလဲအောင်တော့သူတို့ရှင်းပြရတာပေါ့နော်အဲ့ဒါလိုပဲအဲ့လိုပြောပြီးတော့သူတို့ကရောဘာတာဝန်ရှိလဲဆိုတာကိုကျွန်မရှင်းပြရတာသူတို့ဘာလိုအပ်လဲဆိုတော့ကျမတို့ကိုဘယ်လိုချင်ကြိုက်ရမလဲသူတို့လိုချင်တဲ့အခွင့်ခေးအခွင့်အရေးသူတို့ရဲ့အခက်အခဲတွေကိုကျမတို့ဘယ်လိုချင်ကြိုက်ရမလဲဆိုတာကျမတို့ပြတ်ထန်ပြီးသားရှိတယ်ကျမပရင်အောက်ထုတ်ပြီးတော့သူတို့ဝေလိုက်တယ်ဘယ်မှာသူတို့အခွင့်အရေးကိုဘယ်လိုနည်းနဲ့ဒေါင်းလို့ရလဲဆိုတာဒီပုံစံ channel လေးတွေကျမပြလိုက်တာပေါ့နော်ဆိုတော့အဲ့ဒီပုံနဲ့သူတို့ချက်ကတ်ခိုင်းတာချက်ကတ်ခိုင်းတော့အဲ့ဒီအချိန်မှာစပြီးတော့မှကျမကိုပြဿနာတင်ပြတာကကျမတို့လက်ကွာမှာကလောပိတာ area ပါတယ်လောပိတာ area ဆိုတာကျမတို့ရဲ့ hydro power 3ခုရှိတယ်1 2 3အဲ့ဒီ area ပတ်ဝန်းကျင်မှာရှိတဲ့ရွာမီမလင်းတာတော်တော်လေးတော့ရည်လဲရည်စရာဖြစ်တယ်ပေါ့နော်လောပိတာကလျှက်စစ်တွေထုတ်ရတဲ့အဲ့မှာအနည်းဆုံးအဲ့မှာတည်ရှိတဲ့ရွာမီမရဘူးဆိုတာဒါ very hot issue နေတယ်ကျမတို့ပြောပြတာပေါ့နော်ထုတ်တူပဲအဲ့ဒီ area မှာပဲ16 green ဟန်ဆေးရုံကိုကျမလူကျမတို့လူကျမတွေဆိုပြီးတော့ပြောတယ်ရေရရှိတာအခက်ခဲရှိတာတွေပြောတော့ဒါကျမဒါ first touch ပေါ့နော်အဲ့ဒီကသူတို့နဲ့ထိတွေ့ပြီးတော့ဒါကျမလွတ်တော်ယူလာရတာပေါ့ယူလာပြီးတော့မှကျမတို့မေးရတဲ့ question ပေါ့နော်ကျက်ပွင့်ပြမေးခွန်းနေတယ်ကျမမေးနော်အဲ့ဒီမေးတဲ့အခါကျတော့လွတ်တော်ထဲမှာလည်းလာဖြေတော့အခက်ခဲတော့ရှိတယ်စစ်ပြီးတော့သူတို့ကကြာတော့ဒီဟိုပါစနေတာကိုသူကမပေးခြင်းဘူးပေါ့ကျမတို့ budget ကနေတော့မပေးခြင်းမှာကျမတို့လိုအပ်တာဖြစ်တဲ့အတွက်ပေါ့နော်မနေကိုပြောရတာပေါ့ခက်ပဲစေုံလေးရသွားတာပေါ့ဒါကျမရဲ့ first step challenge လေးမှာကျမလုပ်ပေးနိုင်နေဆိုတာလေးတော့ပြနိုင်ခဲ့တာပေါ့နော
်ဟုတ်ကဲ့ပါဆော့ဆော့ပြောသွားတဲ့ထဲမှာမလဲပါပါတယ်ဒီပြည်သူလူထုတွေနဲ့တွေ့ပြီးတော့သူတို့ရဲ့အခက်အခဲကိုကိုယ်ကသိတယ်ဆိုတော့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ဒီမဲဆန္ဒနဲ့မှာရှိတဲ့ပြည်သူတွေနဲ့ဘလောက်ထိအနည်းနည်းဆက်ဆက်ထိတွေ့မှုရှိတယ်လို့ပြောလို့ရလဲရှင
်ဒါကကျမတို့ကဒီပြည်တော်စု level ဆိုတော့ကျမတို့ဒီမှာပဲနေရတာနေပြီးတော့မှနေရတယ် so chain bi ya jomar lu tomai mesin nama ni lu miao she ai lo jomar lu a di paite chain jomar lu pian paite sura ga di lot taw tatan takku tatan sura bo no one sector takku bi ma pian ara shi de lu di saturday sunday pai le jomar pian tat ba de friday bo no friday nya 6 nai ga ne pian ne ma ne ho 2 nai 3 nai yauk de so ma ne ai ya tha ro chi lai ye wen la ma se ta phwe phwe de ga pi na bo no ai ma အဲ့ဒါမျိုးလေးတွေရှိတယ်သူတို့ရဲ့လိုအပ်ချက်ကိုကြည့်ပြီးတော့လာပါပို့ပြီးတော့လိုအပ်တဲ့နေရာကိုကျွန်မဟိုတိုင်းဒီဘဝမှာချပဲနဲ့အမာဂျင်စီနီးကိုတော့ကျွန်မအရင်ထိတွေ့လိုက်တယ်ဒီရွာဥပမာတော့တချို့ဆိုရင်ကျွန်မတို့မဲမပေးခဲ့တဲ့လီစုခေါ်မှာပေါ့သူတို့တော့မဟုတ်မပုတ်နေမရအောင်ဆိုကျွန်မမဲမပေးပြီမဲ့ကျွန်မမဲဆန္ဒနေတဲ့မှာရှိတဲ့အတွက်ကျွန်မတို့ကိုလည်းအရေးတကြီးပဲလောက်ပ အမြင့်ကိုလမ်းတစ်ပိုင်းထိုက်သွားတဲ့အေရီယာကိုကျွန်မအရင်ဆုံးသွားခဲ့တယ်အဲ့ဒါလေးကိုခက်ခက်ခက်ခဲပေါ့နော်အဲ့လိုလေးနေတော့ထိထိတပြေတော့ရှိပါတယ်ဒါရွာလိုက်ကိုလေ
ဟောအဲ့တော့အဲ့လိုမျိုးဒီပြည်သူတွေနဲ့ထိတွေ့တဲ့အခါမှာသူတို့အနေနဲ့ဟိုအလိုအဆုံးအခက်ခဲတွေကဘာလို့သိရှိခဲ့ရလဲရှင
်အဲ့ဒီဟာကအဓိကကြတော့ဘယ်လိုပြောမလဲလမ်းပေါ့နော်လမ်းလေးပါတာပေါ့နော်အခုကျွန်မကိုယ်တိုင်သွားရတာခက်တာဟုတ်ဆိုတော့လမ်းပါလေနောက်နည်းနည်းလေးဟိုပါပေါ့ကြီးလာတဲ့ပြဿနာကအပြေရာတိန်းနာတွေပေါ့နော်ခေရာတိန်းနာနေရာတိန်းနာတွေပါသွားတာပေါ့တရားပါမှာပေါ့ဒါသူ့ကွန်ဗီနီယံမဖြစ်တာလေဆိုတော့အဲ့ဒါလေးကိုတော့သုံးခုကတော့ကြီးမားတာပေါ့
ဒီပြားပြင်းတယ်လိုက်ကောမျိုးပေါ့နော်ပြားပြင်းတယ်ဆိုလို့ရှိရင်ဟိုငင်းချတဲ့နယ်မြေလို့ပြောဖို့ခက်သေးတယ်ဘာလို့ဆိုဟိုKNBP တို့ဘာလို့ねဒီငញ្ញရေးလက်မှတ်ထိုးတဲ့ကိစ္စတွေရလဲခုရတီဆက်ပြီးတော့အစိုးရနဲ့ညှိနှိုင်းနေတော့မဲ့အခြေအနေပေါ့လေဆိုတော့ဒီဒေတာမှာဒီဖွံ့ဖြိုးတိုးတက်ရေးကအင်မတန်လိုအပ်နေရနေတယ်လို့လည်းနားလည်ပါတယ်ဆိုတော့အဲ့ဒေတာဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့ပတ်သက်လို့ရောအလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုမျိုးစ조사နိုင်လဲဆွမ်းဆောင်လို့ရနိုင်လဲရှင
့်ဟာကျမတို့ဒီဟိုတခြားတိုင်းနဲ့ပြည်နယ်ထက်တော့နည်းနည်းတော့ငញ្ញချနေတော့ခွာမှာပေါ့အပြတ်ခတ်တော့မရှိဘူးရှင့်တို့တော့လေကျမတို့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေမှာကျမတို့လုပ်ဖို့ဆိုရင်တေးသေးရနေကြီးကြီးဆိုရင်သေးတဲ့ဟာဆိုဥပမာဗဟုပြုလူမှုဗဟုပြုတဲ့အစီအမံဂိမ်းတွေမှာ site selection တွေကိုကျမတို့ပြည်သူတွေရွေးခိုင်းတာတို့ committee ဖွဲ့ခိုင်းတယ်တို့ရွေးခိုင်းတယ်အဲ့မှာအခက်အခဲရှိတယ်ဘာလို့လဲဆိုရင်ဒီ KMPP area ဖြစ်တဲ့အခါကျတော့တို့ကရွေးချင်ပေမဲ့လို့ဒီ KMPP ကသဘောမတူဘူးဆိုတာမျိုးတွေလည်းကျမတို့ feedback ကြားရတာပေါ့နော
်ဘယ်လိုမျိုးကိစ္စမျိုးတွေလို့ပြောလို့ရမလဲ
ဥပမာလမ်းလုံးမယ်ပေါ့လမ်းလုံးမယ်ဆိုလို့ရှိရင်ကျမတို့ကအဲအမောက်လည်းမကြီးပါဘူးဒါပေမဲ့လမ်းကြီးတော့မဟုတ်ဘူးဒါပေမဲ့အရင်ကအရန်ခက်ခဲတယ်ကျမတို့ဒီ proso ဆိုရေရော်တော့ခေါ်ခပ်ပြသွားမယ်ဆိုရင်ကျမကိုယ်တိုင် COE စင်တော့သွားရတာကတန်တော်မျိုးနေတန်တော်မှကရင်ပြည်နေတဏ္ဏမကျုပ်စုပါဤဆိုတာကိုဖြည့်ပြီးမှတဝိုက်ကြီးမှပြန်ဝင်ရတာလမ်းတိတ်ခက်ခဲတဲ့ပုံစံပေါ့နော်ဆိုအဲ့ဒါလိုပဲလမ်းကြီးရောလမ်းသေးတွေရောဒါနည်းနည်းခက်ခဲတယ်လမ်းအသေးလေးတွေဒီလိုအပ်ချက်ကိုလူတို့ကရွေးပိုင်ခွင့်ပေးတယ်လုတ်ပိုင်ခွင့်တို့ decision maker အနေနဲ့ပေးတဲ့လုပ်ငန်းတွေမှာလေတို့မှနည်းနည်းအနောက်ရှက်ရှိတယ်လုံးလုံးမရတာရှိတယ
်အနောက်ရှက်ဆိုတာ
အနောက်ရှက်ဆိုတာကဲပြပြသဘောမတူဘူးသဘောတူတယ်လူတို့တွေမှဒါပေမဲ့ဒီပတ်ဆံငါတို့လက်ထက်အငါတို့လုပ်မယ်ဆိုတော့နည်းနည်းတော့ဒီ CDD project အနေနဲ့လေ out of procedure ဖြစ်တဲ့ခါကျတော့နည်းနည်းလုံးလုံးမရတဲ့အတွက်လူတို့မှာခွင့်ရနာတာပေါ့ဒါတစ်ခုရှိတယ်နောက်တစ်ခုကနည်းနည်းကြီးကလေးပြောရမယ်ဆိုရင်ကျမတို့ဒီ border trade ပေါ့နော်နိုင်ငံတစ်ခုနဲ့တစ်ခုကူးပြီးတော့မှဟိုကူတန်းကုန်ကူတန်းရောင်းဝယ်ရေးတွေဆက်ဆံရေးတွေလုပ်ရမယ်ဆိုရင်တရားလို့ဘာလို့လမ်းအရေးကြီးတယ်BP 73ဆိုရင်ဒါ border point နေမှာ73ကတော့အခုကျွန်တော်တို့ဖွင့်နေဖွင့်ပြီးတော့ကျွန်တော်တို့ဒီမဲဟောင်ဆောင်နဲ့ဒီထိုင်းနဲ့ကိုကျွန်တော်တို့ညီအမနိုင်ငံဆိုပြီးတော့မှလုပ်တယ်အဲ့မှာထိုက်တင်တဲ့လောက်တော့ဒါကျွန်တော်တို့ tourist ပဲပြောမလားအဲ့လိုမျိုးနဲ့တော့ဝင်ငွေတော့နည်းနည်းရတာပေါ့နော်အဲ့ဒါနည်းနည်းဝေးတယ်ရှင် point 9ပေါ့နော် BP 9မှာကြတော့နီးတယ်တမတရားကတော့ဒီဟိုပါပေါ့နော်လုပ်ရတဲ့ဟာကြီးတယ်အဲ့တော့ကျမတို့ကပြည်အောင်စုဘတ်ဂျက်တောင်းတော့လည်းရတယ်ရှင်။ဒို့တော့လေ KPP ကတားတယ်။ဒီလက်မှတ်မထိုးခင်ကိုသူတို့ဟိုဘာမှမလုပ်ပါနဲ့။လက်မှတ်ထိုးပြီးမှလုပ်ပါဆိုတော့သူတို့က agreement ရထားပါတယ်ဆိုတော့ကျွန်တော်တို့ဒီတရားအစိုးရပေါ့နော်
လက်မှတ်ထိုးရဲဆိုတော့ NCA ကိုပြောတာ
ဟုတ်ကဲ့ဆက
် NCA ထဲမှာသူတို့အဝင်လက်မှတ်ထိုးပြီးတော့မှလောက်ပါဆိုတော့
အဲ့ဒါလောက်မှာသူတို့ agreement ယူထားတာပေါ့နော်ဒီ final decision မချခင်လက်မှတ်မထိုးခင်ဘာမှမလုပ်ပါဘူးလို့ဆို agreement ရထားတယ်ပြောလို့ကျွန်တော်တို့ဒီတရားပြည်နယ်အစိုးရကတော့နောက်ဆုတ်ပေးလိုက်ပါတယ်ရလာတဲ့ budget လည်းကျွန်တော်တို့ပြည်တော်စုပြန် add လိုက်ရတာပေါ့နော်အဲ့ဒါဆိုရင်ကျွန်တော်တို့တော့နည်းနည်းနားတယ်လို့တော့ပြတ်တယ
်ဒီသူတွေဘက်ကကြည
့်ဒီသူဘက်ကကြည့်တော့နားတယ်ရှင့်ဘူးဒူအနေနဲ့တော့ဆုံးရှုံးရတာအခွင့်အရေးဆုံးရှုံးတယ် development အတွက်ဖွံ့ဖြိုးရေးအတွက်နှစ်နာရီလို့တော့ကျွန်တော်မြင်နေဆို
ဆိုအခုပြောပုံရဆိုလို့ရှိရင်တော့ဒီကြားပြည်နယ်ထဲမှာဒီဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကစိတ်ခေါ်မှုကဒီပြဿနာဖြစ်နေတာပေါ့
ဟုတ်ကဲ့ဒါလေးရှိသလိုကျွန်တော်တို့ natural resource လည်းပြဿနာနော် natural resource ကကျွန်တော်တို့မှာ mainly ရတော့ဘာရှိလဲဆိုတော့ hydropower ပေါ့နော် hydropower ကလည်းကျွန်တော်စီကထွက်ပြီးတော့ဘီထုတ်တဲ့ area ဖြစ်ရတာနဲ့တောင်မှမရဘူးပေါ့ဒါ60အခုဆိုရင်တော့70ကျော်လာပြီဒီနှစ်နှစ်အမှပေါ့နော်70ကျော်လာပြီလို့တော့ပြောတယ်ရှင်နောက်ပိုင်းဒီတစ်နှစ်နှစ်ထမတော့ဒီ coverage ရမယ်လို့တော့ပြောတယ်နောက်ကျွန်တော်တို့တွားလိုက်တဲ့ဒီ R တွေပေါ့နော်ဒီ power ကြီးလည်းတော် national grid နဲ့ဖြစ်လောက်တာကိုအဲ့ဒါကြောင့်တော့ကျွန်တော်တို့ရဲ့ခွဲဝေမှုကကျွန်တော်တို့က decide လုပ်ရတာမဟုတ်ဘူးဆိုတော့ဒါလည်းဟို federalism ကူပဲကျွန်တော်တို့ဥတိုင်တာပေါ့နော်ဒါ peace နဲ့လည်းနှွေးရတာပေါ့ natural resource နောက်တစ်ခုကတက်တော့တတော်ကလေကျွန်တော်တို့ကအရန်စီပီတယ်စီပီတယ်ညာထေးခဲ့တာအခုကြည့်ရင်ကျွန်တော် border ပေါ့နော် BB point 73ဆိုရင်ဒီဗမာပြည်ဖက်ကျွန်တော်ကြားပြည်မှာဆိုပူလိုက်တာဟုတ်တခါလေအဲ့ဒီ area မှာဆိုရင်နွေရတီဆိုရင်မကွေးနဲ့ရန်နံချောင်းနဲ့ပူတယ
်တတော်ရေမရှိတော့လို
့မရှိတော့လို့ဂရုံးဖြစ်နေပြီဆိုအဲ့ဒါမျိုးကကျွန်တော်ဆုံဆုံခဲ့တာပေါ့နောက်တစ်ခုကြတော့တတုဒီတတုဘယ်လိုထုတ်မလဲဘလို့ခွဲဝေယူမယ်ဆိုတာပွင့်လင်းမြင်တာမရှိဘူးဒါကြာပြီနှစ်ပေါင်းနေအဒီကိတ်နဲ့ဒီကိတ်နဲ့ဆယ်စုနှစ်တည်းအများကြီးအဲ့ဒါကိုခုတတိကူမရှိသေးဘူ
းခုနပြောတဲ့ဒီပြဿနာတွေပေါ့နော်ဒီတဘာဝအရင်းမြစ်တွေတဘာဝတရားစာတားတွေကနေရတဲ့အကျိုးမြတ်တွေကိုဒေသခံတွေကခံစားလို့မရဘူးနောက်တစ်ခါဆော့ဆော့ပြောတဲ့ဒီလိုပြဿနာတွေကိုလွတ်တော်မှာရောဒီဟာတွေကိုပြေလည်နိုင်အောင်လို့လွတ်တော်လမ်းကြောင်းကနေတဆင်အောင်ဘလို့လုပ်လို့ရမယ်လို့
ချက်အဲ့ဒါကဒါအခုကတော့ကျွန်တော်တို့ဒီ EITI ကပထမအစီရင်ခံစားပေါ့နော်နောက်ဒုတိယလည်းလုပ်တော့မယ်လို့ပြောတယ်ဒီကြားထဲမှာတော့ဒါဟိုပေါ့နော်ဒါတန်စာရဆိုတာအကုန်ပါတာ ਉਹ ဆိုရင်ကျွန်တော်တို့မေးကြတာတွေတော့ရှိပါလိမ့်ရှင် question တွေအများကြီးပဲ
နောက်ဆုံးအနေနဲ့မေးချင်တာတော့ပေါ့နော်အခုဒီဒေါ်ခင်စီသူရဲ့ကိုယ့်ရဲ့ဘဲဆန္ဒနဲ့ Like Community ထဲမှာအရေးတကြီးပေါ့ဒီပြည်သူတွေအတွက်ကိုလိုအပ်နေတဲ့အရေးတကြီးတိုးတက်ဖွံ့ဖြိုးရေးအတွက်ကိုလုပ်ဖို့လိုအပ်နေတဲ့ဆိုတဲ့ကိစ္စတွေကဘာလို့ပြောလို့ရလဲဘာအရင်ဟာတွေရောဖြည့်ရှင်းနိုင်အောင်ဘယ်လိုလုပ်လို့ရမလဲချက
်အဓိကအခုချိန်မှာတော့ရည်ပေါ့ထိမ့်သိမ်းစောင့်ရှောက်မှုဒီ water resource တွေကမရှိဘူးစနစ်တကျဘူဟာရမရှိဘူးလက်တွေလောက်တာမရှိတဲ့ရည်ခန်းနဲ့သဘာဝအရာလည်းပူနွေးတယ်အဲ့ဒီမျိုးတွေကလည်းဝင်တယ်ဆိုတော့ရည်ကအရန်ခက်ခဲတယ်အခုကျွန်တော်တို့ရုပ်ရှင်တွေကြည့်ရလို့ water လို့ on နေတဲ့စကားလေးကြည့်နေရတယ်လို့ရယ်အဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်မတော့ရည်အနည်းမရောက်သေးဘူးဆောင်းရောက်ပြီအခုဆောင်းဆရောက်ပြီရေပြဿနာပြောတယ်ဒါကြောင့်ကျွန်မအဲ့ဒါကို focus လုပ်ပြီးတော့ resource ကိုဒီချပ်လန်လုပ်ပါဆိုပြီးတော့ကျွန်မတို့ local government ဝန်ကြီးချုပ်ကလည်းကျွန်မလူစုတွဲဆောင်ဝင်မှာကျွန်မတို့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လည်းကျွန်မတင်ပြထားတယ်လို့ wide bank ကလူလည်းကျွန်မတင်ပြထားပေါ့
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ဆ
က်ကျေးဇူးတင်ပါတယ
်ဖီရီကနေထုတ်လွှင့်ပေးနေတဲ့မြမအရေးစွနေကအစီအစဉ်ကိုတင်းငွနေနေညပိုင်းမှာအသင့်နားဆင်နိုင်ပြီးခုလိုတင်းလာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေပါရရှင
်ဗီအိုမြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့48လိုင်းလံမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းစီစဉ်တွေထဲမှာအရင်ဆုံးမြမပြည်ကပေးစာကဏ္ဍအစအထူးစီစဉ်တရက်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
ပြောရရင်မြန်မာနိုင်ငံမှာအာဂရိလိုက်စားမှုတိုက်ဖြစ်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အတိုင်းဥပဒေပါပြဋ္ဌာန်းချက်အတိုင်းအာဂရိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့အတိုင်းတိတ်ပြီးအလုံးမဖြစ်တာအာဂရိလိုက်စားမှုတွေဖြစ်မြဲတိုင်းဖြစ်နေတာနဲ့
အာဂရိလိုက်စားမှုတကယ်တိုက်ဖြတ်နိုင်တော့မလားဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးမှာပါအဲ့ဒီနောက်အစီအစဉ်နောက်ပိုင်းမှာကမ္ဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်နိုင်ပါလိမ့်ရှင်အခုအရင်ဆုံးနားဆင်ရမှာကတော့မြန်မာပြည်ကပေးစာညာအစီအစဉ်နေရာမှာပြီးခဲ့တဲ့ရက်ပိုင်းလေးကပဲဆုံးပါသွားခဲ့တဲ့အိုင်ယာလန်ကနာမည်ကြီး cranberries.guitar အဖွဲ့ရဲ့ပင်တိုင်အဆိုရှင် Dolores Orion ရဲ့အတွက်အမှတ်တရအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
အိမ်မက်တွေအများကြီးနဲ့ Dolores O'Riordan တယောက်ဇန်နဝါရီလ15ရက်နေ့မှာပဲအသက်ငယ်ငယ်နဲ့သူ့ရဲ့အိမ်မက်တွေကိုကြောခိုင်းသွားခဲ့ပါတယ် Dreams အိမ်မက်များဆိုတဲ့သချင်းနဲ့ပထမအဆုံးနိုင်ငံတကာဂီတစာမျက်နှာကိုအခြေချလာတဲ့ Dolores O'Riordan ဟာအိုင်ယာလန်နိုင်ငံက The Cranberries အဖွဲ့ရဲ့ပင်တိုင်အဆိုရှင်ဖြစ်ပြီးတော့ဂျားထဲမှာခဏအဖွဲ့ကွဲသွားပေမဲ့လေအခုထိ The Cranberries အဖွဲ့နဲ့ရှိနေတော့သချင်းတွေတည်ဆိုနေခဲ့တော့မှာစုံမသွားတဲ့နေ့တုန်းကလေတချင်အတန်သွင်းဖို့အတွက်အိုင်ယာလန်ကနေပြီးလန်ဒန်မြို့တွေကိုရောက်နေတာဖြစ်ပြီးတော့မိတ်ဆွေတငယ်ချင်းတွေနဲ့နောက်ပိုင်းမှာတွေ့ဆုံဖို့ဖုန်းဆက်ပြီးချိန်ဆထားခဲ့ပါတယ်။အမှလို့သူတဲခုနေတဲ့ဟိုတယ်ကမ်းမှာသူတိတ်ဆုံးနေတယ်ဆိုတဲ့သတင်းကိုမိသားစုဝင်တွေအပေါင်းအသင်းတွေတော်တော်ကိုတုံ့လှုပ်သွားကြရတာပါ။အိုင်ရစ်တချင်ငယ်လေးလို့တင်စားခေါ်ရတဲ့ Dolores ဟာဖြော်ပြပွဲတွေမှာသူ့ရဲ့ဂီတရတာကိုပြည့်သက်တွေကိုအပြည့်ဝပေးခဲ့တယ်လို့အဲလိုမျိုးနှစ်ပေါင်းများစွာမပြောင်းမလဲရှိနေခဲ့ပါတယ်လို့တေးထုတ်လို့သူတယောက်ကပြောပါတယ်။ဆုံးသွားကြောင်သူတို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်အတူလေးနဲ့အသိပေးခဲ့ပါတယ်။သူ့ရဲ့ D1 အဖွဲ့သားတွေဖြစ်တဲ့ Noel နဲ့ Mike Hogan, Fager, Lola တို့ကတော့ကျွန်တော်တို့တငယ်ချင်း Dolores ဆုံးသွားလို့အထူးကိုစိတ်ထိတ်လိုက်ကြေကွဲရပါတယ်။သူဟာတကယ်ကိုထူးခြားတဲ့ပါရမီရှင်မ1989ခုနှစ်ဒီအဖွဲ့စပွဲဖြစ်တဲ့အချိန်ကနေပြီးတော့အခုထိသူ့ဘဝရဲ့ဒီစိတ်ဒီဒေသဖြစ်နေကျွန်တော်တို့ရှိခွင့်ရတာအတွက်အထူးဝမ်းသာကုန်ယူပါတယ်။တကယ်အမှုပညာကျယ်တဝန်းကိုဆုံးရှုံးလိုက်ရပါပြီလို့ရေးထားပါတယ်။2019ခုနှစ်တုန်းကတော့သူ့ရဲ့ကျန်းမာရေးကြောင့်ဖျော်ဖြေရေးခီးတွေကိုဖျက်ခဲ့ရတာရှိပါတယ်။၎ 2014 တုန်းကလည်းသူကစိတ်ဓာတ်အတက်ကြမြင်နဲ့ bipolar ရောဂါဖြစ်နေသူလို့ဆရာဝန်ကစစ်ဆေးတွေ့ရှိခဲ့ပါတယ်။သူဆုံးမအချိန်မှာတော့တိတ်ဆုံးမှုကသွေးရသားရတိတ်ဆုံးမှုပဲလို့ရဲကပြောပေမဲ့လေတိတ်ဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ပါဘူး။ Ireland သမ္မတ Michael Higgins ကသူဆုံးမသွားရမှုဟာ Ireland နိုင်ငံရဲ့တေးဂီတာနဲ့ဂီတနယ်ပယ်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတရဲ့လို့ပြောသွားခဲ့ပါတယ်။ခရိုင်မှာမွေးဖွားတဲ့ Dolores O'Riordan ဟာအသက်7နှစ်သမီးတည်းကတချင်းတွေကိုကိုယ်တိုင်ရေးဆက်နေတာပါသူက The Cranberry Saw S ဆိုတဲ့အဖွဲ့ကနေပြီးတော့အမျိုးသမီးအဆိုရှင်ရွေးချယ်တော့ဝင်ပြိုင်အနိုင်ရပြီးတော့အဲ့အဖွဲ့ရဲ့အမျိုးသမီးအဆိုတော်ဖြစ်ခဲ့ပါတယ်အဲ့အဖွဲ့လေးကနောက်ပိုင်းမှာတော့ကဘာကျော်သွားတဲ့ The Cranberry ဆိုဖွဲ့ဖြစ်သွားတာပါသူတို့အဖွဲ့ဆောက်ဖွဲ့တုန်းက1990သူတို့အဖွဲ့ရဲ့ပထမဆုံးတေးတပြား Everybody else is doing itSo why can't we ဆိုတဲ့ဒေးတပြားထွက်လာတော့1966ခုနှစ်ဖြစ်ပါတယ်။အဲ့ဒီဒေးတပြားတွေကတချင်းတွေဖြစ်တဲ့ Dreams တို့ Linger တို့က1993ခုနှစ်အစပိုင်းမှာနေရာတိုင်းမှာကြားရတဲ့တချင်းတွေဖြစ်ပြီးတော့နှစ်ကုန်ပိုင်းမှာလည်း MTV ပေါ်မှာတစ်ချိန်လုံးမြင်ခဲ့ရတဲ့တချင်းတွေဖြစ်ပါတယ်။ Linger က Billboard Hot 100စီးရင်ကိုနံပါတ်၈နဲ့ဝင်ခဲ့ပါတယ်။အဲ့ဒီတချင်းတွေကိုကိုယ်တိုင်ရေးဆက်တဲ့ Dolores ကဆယ်ကျော်သက်အရွယ်မှာသူကြုံရတဲ့ခါသီးမှုတွေအဲ့ဓာရီကိုကြော်လွန်ပြီးတော့မှလူကြီးမာလေးတရားအတွင်းနဲ့ဘလို့ပြန်ပြီးရှင်သန်ထမြောက်ခဲ့လဲဆိုတာတွေကိုရေးဆက်ထားပါတယ်လို့ Rolling Stone Magazine ကို1995မှာပြောခဲ့ပါတယ်။ဒါကြောင့်လို့ဒီသချင်းတပုတ်ချင်းစီကိုဘယ်ညမှဘလို့ခန်းစားပြီးတော့ရေးပြခဲ့လဲဆိုတာသူသေးချာမှတ်မိနေပါတယ်တဲ့။သူကအဲ့သချင်းတွေအတွက်လည်းဂုဏ်ယူပါတယ်။သူ့ရဲ့ခန်းစားချက်တွေကိုသေချာဖွင့်ဟပြောပြကြလို့ပါလို့သူကပြောပါတယ်။ဒေးတက်ပြ No Need to Argue ဒေတာပြကိုတော့နောက်နှစ်နှစ်1994ခုနှစ်မှာထုတ်ဝေလိုက်တော့ကမ္ဘာတဝန်းအောင်မြင်မှုရခဲ့ပါတယ်။အဲ့ဒီတည်းကဇွန်ဘီဆိုတဲ့သချင်းက1995ခုနှစ် MTV ဥရောပဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေတာချင်းဆုရခဲ့ပါတယ်။1993ခုနှစ် Irish ခွဲထွက်ရေး IRA အဖွဲ့ကအင်္ဂလန်က Warrington မြို့ဘုံဖောက်ခွဲမှုကိုစတင်ပြီးတော့ရေးဆက်ထားခဲ့တဲ့သတင်းဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာတေဆုံးသွားရတဲ့ကလေးငယ်တယောက်ကြောင့်ဆက်ဆိုထားပါခုနှစ်မှာထွက်တဲ့ Do the Faithful Departed သစ္စာရှိစွာနဲ့ခွဲခွာသွားတော့ဆိုတဲ့ဒေတာပြမှာတော့ Salvation နဲ့ When You Are Gone ဆိုတဲ့သချင်တွေကအပေါက်ဆုံးဒေတာချင်းတွေဖြစ်ကြပါတယ်။နောက်ပိုင်းမှာသူတို့အဖွဲ့ရဲ့အောင်မြင်မှုအပြော့သွားပြီးတော့2000ခုနှစ်မှာ Wake Up and Smell the Roses ဆိုတဲ့ဒေတာပြနောက်ပိုင်းမှာတော့ Dolores O'Riordan ကတယောက်တည်းတည်ဆုံမှု2009ခုနှစ်မှာတပြားတစ်ချက်ထုတ်ခဲ့ပြီးတော့2016မှာ DARK ဆိုတဲ့ဂီတအဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီဂီတအဖွဲ့တွေကOle Koreski နဲ့သူနဲ့ကချစ်ကြိုက်နေတာဖြစ်ပြီးတော့အခုကြံရစ်တဲ့သူရဲ့ချစ်သူ Koreski ကကျွန်တော်အသေးကွဲသွားရပါပြီ။လုံးဝကိုပြန်ပြီးတော့ပြင်ဆင်လို့မရတော့ပါဘူး။ဘာလို့ရမှန်းတော့မသိဘူး။သူမရှိတော့တဲ့ကဘာကြီးမှာဆက်ပြီးတော့အသက်ရှင်နေရအောင်မယ်ဆိုပေမဲ့ကျွန်တော်စိတ်ချမ်းသာနေနိုင်မယ့်နေရာမရှိတော့ပါဘူးလို့ပြောပါတယ်။ The Cranberries ဖွဲ့ကပထမပိုင်းတုန်းကပြောသွားသလို2003ခုနှစ်မှာကွဲသွားပြီးတော့2009ခုနှစ်မှာပြန်ပြီးတော့စူးစီးမိခဲ့ကြတာပါ။အဲ့နောက်2012ခုနှစ်မှာ Roses ဆိုတဲ့ဒေတာပြားနဲ့2018ခုနှစ်မှာ Something Else ဆိုတဲ့နောက်ဆုံးဒေတာပြားထွက်ပါတယ Dolores O'Riordan ဟာဘာသာရေးကိုင်းဆိုင်တဲ့ Roman Catholic Christian ဘာသာဝင်တစ်ယောက်ဖြစ်ပြီးတော့သူကိုလည်းသူတော်စင်မတူရဲ့နာမည်ကိုအစွဲပြုပြီးတော့မိခင်က Dolores လို့နာမည်ပေးခဲ့တာပါသူကကွဲလွန်သူပုပ်ယဟန်မင်းကြီးဒုတိယမြောက် John Paul ကိုအထုလေးစားခဲ့ပြီးတော့ပုပ်ယဟန်မင်းကြီး John Paul နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်2013ခုနှစ်မှာတော့လက်ရှိပုပ်ယဟန်မင်းကြီး Francis ရဲ့ဖိတ်ကြားမှုနဲ့ Vatican နန်းတော်ကနှစ်ပတ်လည် Christmas ဖျော်ဖြေပွဲမှာလာပြီးတော့တချင်းဆိုဖျော်ဖြေခဲ့ပါတယ်Dolores O'Riordan ကိုသူ့ရဲ့မွေးစားတီဖြစ်တဲ့ Limerick ခရိုင်က Freshtown မြို့ကသူ့ရဲ့ဖခင်ရုတ်ကလက်ပေးမှာမြုံနံမှာဖြစ်ပါတယ်။သူ့ရဲ့သစ္စာရှိစွာခွဲခွာသွားကြတယ်ဆိုတော့1996ခုနှစ်တုန်းတေးတဲ့ပြားတွေက When You Are Gone မင်းထားသွားခဲ့တယ်ဆိုတော့တချင်းလေးတွေကလို့ All Miss You When You Are Gone မင်းမရှိတော့ရင်မင်းကိုလွမ်းစွန့်နေမယ်လို့သူ့ကိုချစ်တဲ့ပရိသတ်တွေအားလုံးပြောနေကြမှာတေးကြပါရဲ့နော်။သူတစ်ခါကပြောခဲ့ဘူးသလိုနောင်ဘွားများရှိခဲ့ရင်သူကလက်သမီးလေးဖြစ်နေပြန်လာပြီးတော့စိတ်ခံစားနေရတဲ့သူတွေကိုကူစားပေးမယ်ဆိုတာကိုအမှန်ရမိပါတယ်။ ူပြောသလိုနောင်ဘွားများရှိခဲ့ရင်တော့ကောင်းရာဘုံဘွားမှာဂီတအတန်းစင်တွေနဲ့လှပတဲ့ဘဝတစ်တခုရပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
မရီတနာကျော်စီစဉ်ထုတ်လွှင့်ပေးတဲ့မြန်မာပြည်ကပေးစာအစာအထူးစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။အခရီးလိုက်စားမှုတကယ်တိုက်ဖြတ်နိုင်တော့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မှတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကအစိုးရဟာအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုစရုပ်ထအကျင့်ပြင်ဆင်သည့်ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်မှုထုတ်ပြန်ပေးလိုက်ပါတယ်။သိမကြသေးခင်နိုဝင်ဘာ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ဟာအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ဦးဆောင်တဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အသစ်ကိုဖွဲ့စည်းတာဝန်ပေးလိုက်ပြီးနောက်ပိုင်းအခုဥပဒေပြင်ဆင်မှုမူကြမ်းထုတ်ပြန်လိုက်တာပါ။ပြောရရင်မြန်မာနိုင်ငံမှာအဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အချိန်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့တိုင်တိတ်ပြီးအလုံးမဖြစ်တာအဂရိလိုက်စားမှုတွေဖြစ်မြဲတိုင်းဖြစ်နေတာနဲ့ပတ်သက်လို့နိုင်ငံရေးသမားတွေရောပြည်သူတွေကပါစိတ်ပြက်လက်ပြက်ဖြစ်နေတာအတော်ကြာပါပြီ။အခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အရင်ကော်မရှင်ဟောင်းနေရာမှာကော်မရှင်အသစ်ကိုအစားထိုးလိုက်တဲ့အပြင်ဥပဒေကိုပါပြင်ဆင်တော့မှာမို့မြန်မာနိုင်ငံရဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးထိထိရောက်ဖြစ်လာတော့မှာလားဆိုပြီးမျှော်လင့်စရာတွေရှိလာပါတယ်။ခုဒီပိုင်းအဲ့ဒီအကြောင်းလေ့လာသုံးသပ်တင်ပြသွားပါမယ်။
အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးခံရတဲ့ဝင်းကြီးဟောင်းဦးအောင်ကြည်ဟာကိုကျင့်တရားအရအရင်ဆက်အာဏာရှင်ခေတ်စစ်ဗိုလ်ချုပ်တွေထဲမှာကိုကျင့်တိတ်ခါကောင်းမွန်သူဆိုပြီးရှာရှာပါပါချီးကျူးခံရတဲ့ပုံကူတယောက်လည်းဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခံရပြီးသတင်းမီဒီယာတွေကိုဖြေကြားတဲ့သူ့ရဲ့အင်တာဗျူးတွေကိုကြည့်ရင်သူဟာအဂရိလိုက်စားမှုတိုက်ဖြတ်ရေးပြဿနာကိုနားလည်တဲ့သူတကယ်ပဲတိုက်ဖြတ်မယ်လို့တန်ဋိဌာန်ချထားသူဖြစ်တယ်ဆိုတာမြင်တွေ့ကြရမှာပါမီဒီယာတွေကိုဖြေကြားချက်အရဥအောင်ကြည်ကအာဂရိလိုက်စားမှုပြဿနာဆိုတာဟာလူပေါင်းတောင်းချီတိမ့်ချီပတ်သက်နေတဲ့လက်ပေးလက်ယူမှုတည်တည်မှွမှွလေးတွေကြီးပဲမဟုတ်တဲ့အကြောင်းတကယ်အရေးကြီးတာက Grand Corruption လို့ခေါ်တဲ့နိုင်ငံတကာနိုင်ငံရဲ့အရင်းအမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စတန်ဆာတာတွေဆုံးရှုံးနေတဲ့ကိစ္စဖြစ်ကြောင်းဒီလိုအာဂရိလိုက်စားမှုကြီးတွေထဲမှာinstitution ကြီးတွေပါဝင်ပတ်သက်မှုရှိနေတဲ့ကြောင်းဒီလိုကိစ္စမျိုးကိုကင်တွယ်ရမှာဖြစ်ကြောင်းပြောပါရယ်လက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဟာတိုင်ကြားသူရှိမှကင်တွယ်ရတဲ့ကိစ္စဖြစ်တာကြောင့်ဒါကိုဥပဒေမှောက်ကိုပြင်ဖို့လိုတဲ့အကြောင်းဥပဒေမပြင်ရင်အာဂရိလိုက်စားတယ်လို့ဘလောက်နမည်ထွက်ထွက်ကော်မရှင်ကဘာမှမလုပ်နိုင်တဲ့အကြောင်းလက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအောက်ခြေကဝန်ထမ်းတွေလောက်ကိုပဲထောင်ချတာအပြစ်ပေးအရေးယူတာမျိုးတွေ့နေရလို့မထီရောက်ကြောင်းပြောပါရယ်သူ့အနေနဲ့တာဝန်ထမ်းဆောင်ရတဲ့အခါအချက်၃ချက်ကိုဦးစားပေးလုပ်ကင်သွားမှဖြစ်ကြောင်းပထမကတော့လက်ရှိကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့ပုံမှန်အာဂတိလိုက်စားမှုမျိုးမဖြစ်ပေါ်အောင်တားဆီးကာကွယ်တာဖြစ်ကြောင်းဒုတိယကတော့ Grand Corruption လို့အကြီးစားမျိုးကင်တွယ်တာငွေကြေးခွာချမှုမျိုးကိုဖော်ထုတ်တာဖြစ်ကြောင်းတတိယကတော့တမျိုးသားလုံးကိုအရှက်ရစေတဲ့ CPI index မှာနှိမ့်ကျနေပြီးနိုင်ငံမျက်နှာပြက်နေရတဲ့ကိစ္စဖြေရှင်းရမှာဖြစ်ကြောင်းပြောဆိုပါရစေ
။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ရဲ့ပြောဆိုချက်မှာလက်ရှိ၃ချိန်ပြင်ဆင်ထားပြီးဖြစ်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအလုံးမဖြစ်ဘူးဆိုတဲ့အချက်ပါပါတယ်။အခုစရုပ်ထားချိန်ပြင်ဆင်မဲ့မူကြမ်းမှာရောဘလို့အချက်လက်တွေပါတယ်။ဒါအာဂရိလိုက်စားမှုတိုက်ဖြတ်ရေးအတွက်တကယ်အလုံးဖြစ်မဲ့အချက်တွေလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။ငွေမူလအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ခုနှစ်ဩဂုတ်လ9ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပုံမှန်83ခုပါဝင်ပါတယ်။၄နှစ်ကျော်အတွင်းအချက်နည်းနည်းပပလောက်ကို3ချိန်ပြင်ဆင်ပေးခဲ့ပြီးဖြစ်ပါတယ်။အခု4ချိန်မြောက်မှာတော့အချက်ပေါင်း21ချက်အထိပြင်ဆင်ဖို့ရထားတာတွေ့ရပါတယ်
။အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်16ပုံမှန်ခွဲဂါကြီးအခုလိုအစားထိုးပြင်ဆင်ဖို့ရထားတာတွေ့ရပါတယ်။ဂါကြီးအဂရိလိုက်စားမှုမျိုးကိုစုံစမ်းစစ်ဆေးဖော်ထုတ်ရန်ကိစ္စနှင့်ဆက်လင်း၍တိုင်ကြားချက်သို့မဟုတ်ရရှိသည့်သတင်းအရလိုအပ်ပါကကြိုတင်ထောင်လန်းစုံစမ်းစေခြင်း
စုံစမ်းစစ်ဆေးရေးအဖွဲ့နှင့်ပနာမစစ်ဆေးရေးအဖွဲ့တို့အားစုံစမ်းစစ်ဆေးစီပြီးတွေ့ရှိချက်အစီရင်ခံစာကိုတင်ပြစေခြင်းဆိုပြီးဖြစ်ပါတယ်။ဒီအချက်ဟာငကိုမူလဥပဒေပါပြဋ္ဌာန်းချက်နဲ့အတော်လေးကိုခြားနာပါတယ်။ငကိုပြဋ္ဌာန်းချက်မှာတိုင်တဲ့သူရှိမှတိုင်လာမှကော်မရှင်ကအလုပ်လုပ်လို့ရနိုင်တာမျိုးပါ။အခုဥပဒေချမ်းမှာတော့တည်င်းရရဲဆိုယုံနဲ့တည်းကြိုတင်ထောင်လန်းစုံစမ်းနိုင်တာမို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာအတော်လေးထိရောက်လာနိုင်ပါတယ်။ဒါတွေမကသေးပါဘူး။ပုံမှန်ဆက်ကွန်ဇာမြင့်ဆွဲမှာလည်းအာဂရီလိုက်စားမှုရှိကြောင်းကြော်စောတည်င်းတရက်ရက်ကိုကော်မရှင်သည်တည်င်းပေးပို့ချက်အဖြစ်သတ်မှတ်နိုင်သည်ဆိုပြီးထည့်သွင်းဖို့ရထားပါတယ်။ဒီအချက်ဟာအာဂရီလိုက်စားမှုကိုတိုက်ဖြတ်ရမှာအတော်လေးကိုထိရောက်နိုင်ပါတယ်။ပုံမှန်လစာဝင်ငွေပဲရှိတဲ့နိုင်ငံဝန်ထမ်းတယောက်သူရတဲ့လစာနဲ့မလျော်ညီတဲ့ပိုင်ဆိုင်မှုတွေရင်းနှီးမြှုပ်နှံမှုတွေရှိလာပြီးဆိုကော်မရှင်ကစပြီးထောင်လန်းစုံစမ်းနိုင်ပြီဆိုတဲ့သဘောပါ။နောက်ထပ်အရေးကြီးတဲ့အချက်ကပုံမှန်59ပြင်ဆင်ချက်ပါ59မြည်သူမဆိုခိုင်လုံသောအကြောင်းမရှိဘဲပုဂ္ဂိုလ်တဦးတယောက်အားနစ်နာရန်သို့မဟုတ်ဂုံဒီပြက်စင်ရန်ရည်ရွယ်၍ဤဥပဒေပါပြစ်မှုတစ်ခုခုကိုကျူးလွန်သည်ဟုသော၎င်းအာဂရီလိုက်စားမှုဖြင့်ကျွဲဝချမ်းသာလာသည်ဟုသော၎င်းမမမကန်တရင်ပြဖို့ခြင်းတိုင်တန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရလျင်ထိုသူကို6လထက်မပိုသောထောင်ဒဏ်ချမှတ်ရမည်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးဖြစ်ပါရယ်ငကုဥပဒေမှာမမမကန်တိုင်ယုံနဲ့ထောင်ဒဏ်9နှစ်အထိချနိုင်တာမို့ပြည်သူတွေမတိုင်ရဲအောင်လှုပ်ထားတဲ့သဘောမျိုးဖြစ်နေပြီးအခုလိုပြစ်ဒဏ်လျှော့ချပြင်ဆင်လိုက်ခြင်းအပြင်ပြည်သူတွေရဲရဲဝံ့ဝံ့တိုင်လာကြအောင်လမ်းဖွင့်ပေးတယ်လို့ဖြစ်စေပါရယ်။ဒါပြင်ပုံမှ36ခါခွေပြင်ဆင်ချက်မှာကော်မရှင်ဟာပြည်ထောင်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့ရုံးခွဲတွေဖွဲ့စည်းခွင့်ပေးထားတဲ့အတွက်အာဂရီလိုက်စားမှုတိုက်ဖြတ်တာကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြက်ပြက်ဆောင်ရွက်နိုင်မဲ့သဘောတွေ့မြင်ကြရပါရယ
်။ပြင်ဆင်မဲ့ဥပဒေကြမ်းထဲမှာစောစောကတင်ပြခဲ့တဲ့အချက်တွေအပြင်အာဂရီလိုက်စားမှုလုပ်တဲ့အစိုးရတာဝန်ရှိသူတွေတွင်မကနိုင်ငံကမှလိုကုမ္ပဏီနဲ့ပုဂ္ဂလိကတွေကိုပါအရေးယူနိုင်မဲ့အချက်တွေလည်းပါဝင်ပါတယ်။ဒါ့အပြင်တင်တာလိုကိစ္စမျိုးမှာမမှန်မကန်လုပ်ပြီးအစိုးရငွေကြေးဘဏ္ဍာထိခိုက်နှိမ့်နှံမှုတွေအတွက်အရေးယူနိုင်တဲ့ပြင်ဆင်ချက်မျိုးလည်းထည့်သွင်းထားပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အခုဥပဒေကြမ်းရဲ့အဓိကအချက်တွေကိုပြဋ္ဌာန်းနိုင်ခဲ့ရင်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးအနေနဲ့ Grand Correction လိုအကြီးစားအမှုတွေကင်တွယ်တာငွေကြေးခွာချမှုမျိုးဖော်ထုတ်တာလုပ်နိုင်မှာဖြစ်ပြီးတမျိုးသားလုံးကိုအရှက်ရစေတဲ့Transparency International အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ CPI Index မှာနှိပ်ကျနေလို့နိုင်ငံမျက်နှာပြည့်နေရတဲ့ကိစ္စကိုလည်းဖြေရှင်းနိုင်ပွဲရှိနေပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းငွေတွင်ညနဲ့တင်းလာမနေ့ပိုင်းတွင်မှပုံမှန်နှာစင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြာနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်စ်မြို့မှာကျင်းပနေတဲ့လူသုံးကုန်အီလက်ထရောနစ်ပစ္စည်းပြပွဲ CES မှာတိုင်ဖက်ကတဲ့ဆက်ရုပ်အလမဲတွေကိုလည်းပြသထားပါဗျ။ဆက်ရုပ်တွေကိုတိုင်ဖက်အလမဲတွေအဖြစ်အသုံးပြုတာဖြစ်ပြီးဒီကနေ့အချိန်ထိကတော့အလမဲတွေဆိုရင်လူတွေပဲဖြစ်မယ်လို့ယူဆထားကြတာပါ။လန်ဒန်အခြေစိုက်နုပညာရှင်ဂျော့စ်ဝေါ်ကာကဒီဇိုင်းဖန်တီးပေးခဲ့တာပါ။ဆက်ရုပ်ရဲ့မျက်နှာနေရာတွေမှာCCTV လုံခြုံရေးကင်မရာတွေတက်ဆင်ထားတာဖြစ်ပြီးတော့လန်ဒန်မြို့ကနေရာတိုင်းမှာအချိန်ပြည့်စောင့်ကြည့်နေနိုင်တာကိုပြကျင်တဲ့အတွေ့ဖန်တီးထားတာလို့ Walker ကပြောပါတယ်။ဝေဖန်သူတချို့ကတော့ဒီဆက်ရုပ်တွေရဲ့ပုံမှန်တံတန်ကိုကြည့်ပြီးလိမ်ပိုင်းဆိုင်ရာခွဲခြားမှုတွေရှိတဲ့လုပ်ငန်းအကြောင်းဝေဖန်ကြပါတယ်။တချို့လူတွေကပုံမှန်အလမဲတွေကပြတဲ့ class ဆိုရင်စိတ်မသက်မသာဖြစ်နေမှာဆိုတဲ့အတွေ့ Sapphire Gentleman Club ပိုင်ရှင်Peter Feinstein ကတော့ Walker ရဲ့ဆက်ရုပ်တွေကိုငှားပြီးသူ့တိုင်ဖက်ကတဲ့လုပ်ငန်းမှာသုံးတဲ့အကြောင်းပြောပါတယ်။ဖန်တီသူ Walker ရဲ့မူလရွယ်ချက်နဲ့ကွဲလွဲသွားခဲ့ပေမဲ့လည်းအခုလိုအခြေအနေမျိုးမှာလည်းအလုပ်ဖြစ်တဲ့အကြောင်းပြောသွားပါတယ်ရှင
်။ရုရှားနိုင်ငံအရှေ့ပိုင်း Ural Mountain Data Mies မြို့မှာဖတ်ထုတ်ကြိုက်သူတွေအတွက်ပြားတိုက်တစ်ခုဖွင့်လှစ်ပြီးဖတ်ထုတ်မျိုးစုံကိုရောင်းချနေပါတယ်။ရုရှားမှာတော့ဖတ်ထုတ်ကိုပယ်မန်နီလို့ခေါ်ပြီးတော့အရှေ့ပိုင်းနိုင်ငံကလာတဲ့ကုန်တယ်တွေကတဆင့်ဘလို့ရောက်လာတယ်ဆိုတာကိုပါပြသထားတာပါ။နောက်ပြီးတော့အဲ့ဒီပြတိုင်းမှာပဲလာလေတဲ့ဧည့်သည်တွေကိုကိုယ်တိုင်ဖတ်ထုတ်လုပ်ခိုင်းပြီးတော့ဖတ်ထုတ်လုပ်တဲ့ရိုးရာကိုထိမ့်သိမ်းထားပါတယ်။ပယ်မန်နီရုရှားဖတ်ထုတ်ဟာဒီဒေတာမှာတော့အထူးထင်ရှားပြီး
တရုတ်ပြည်ကမွန်ဂိုလူမျိုးစုတွေတည်ယူလာခဲ့တာပါထာပနာအမျိုးမျိုးနဲ့ပြုလုပ်ထားတဲ့ပယ်မယ်နီဖတ်ထုတ်ဟာလူကြိုက်များလုံးလို့တချို့ရုရှားတွေကအဲ့ဒီဖတ်ထုတ်ဟာရုရှားအစားအစာပဲလို့ထင်ကြတာပါပြလိုက်မှာပြသထားတဲ့ဖတ်ထုတ်တွေကိုဘေးနားပတ်ဝန်းကျင်ဒေသကဒေသခံတွေစုဆောင်းပေးထားတာဖြစ်ပြီးတော့အခုလိုပြလိုက်ကိုလက်ဆင့်ခံတည်ဆောင်သွားနိုင်မယ်လို့ညွှန်လင့်ထားပါတယ်ခင်ဗျာ
ဒီနိုင်ငံမှာအထူးကျန်မှုကူညီရေးဝန်ကြီးလို့ပြောရမယ် Minister for Loneliness ဆိုပြီးပြည်ထောင်အစိုးရက Tracy Cross ကိုဝန်ကြီးခန့်လိုက်ပါတယ်ပြည်ထောင်နိုင်ငံမှာအထူးကျန်တဲ့ဝေဒနာအထူးကျန်မှုရဲ့ရိုက်ခတ်မှုကိုလူ6သန်းလောက်ခံနေရပြီးအသက်အရွယ်ကြီးတဲ့လူ2သိန်းလောက်ဟာပြီးခဲ့တဲ့တစ်လကျော်အတွင်းဘသူနဲ့မှစကားပြောဆိုဆက်သွယ်တာမရှိဘဲတယောက်တည်းနေနေတာကိုတွေ့ရတယ်လို့စစ်တမ်းတွေမှာဖော်ပြပါဗျ။အင်္ဂလန်တဝမ်းအသက်85နှစ်ကျော်အရွယ်တွေထဲကတဝက်ခမန်းကြီးလူနှစ်တန်းလောက်ကတယောက်တည်းနေနေကြပြီးမတန်ဆွမ်းတဲ့သူတွေရဲ့85ရံငယ်နှုန်းဟာလူမှုရေးအရတခြားသူတွေနဲ့ထိတွေ့ပြောဆိုတာမျိုးမလုပ်ဘဲတယောက်တည်းရဲ့အတော်ကြာနေနိုင်ကြတယ်လို့ဆိုပါဗျ။အမေရိကန်ပြည်ထောင်စုမှာနိုင်ငံသားတို့ရဲ့သုံးပုံတစ်ပုံကိုအထူးကျန်နေသူတွေဆိုတဲ့အဆင့်သတ်မှတ်ချက်မှာထက်သွင်းနိုင်တယ်လို့စစ်တမ်းမှာဖော်ပြပါဗျ။လေယာဉ်ဇွန်ရောက်သူတယောက်ရဲ့တပ်ဖြတ်ခြင်းခံလိုက်ရတဲ့ပြည်ထိုင်လွှတ်တော်အမန်ဂျိုးခေါက်စာသူမသေးခင်အထူးကျန်မှုကိုတိုက်ဖြတ်ဖို့စစ်စွမ်းတမန်စ조사ခဲ့သူဖြစ်ပါတယ်။လွှတ်တော်အမန်ဂျိုးခေါက်ဦးဆောင်ခဲ့တဲ့အထူးကျန်မှုတိုက်ဖြတ်ရေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်တက်ဖော်တဲ့အနေနဲ့ပြည်ထိုင်အစိုးရဟာအခုလိုအထူးကျန်မှုကူညီရေးဝန်ကြီးခန့်ပြီးဆောင်ရွက်တာဖြစ်ပါတယ်ရှင
်။ရှားဖောင်နဲ့ကိုညင်ချန်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်သလို VOA Internet စာမျက်နှာကနားဆင်ချင်လဲ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ဖက်တနအီစာအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ခုတနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥစာမုတ်ဝေကပြောပြပေးပါဦးမယ်ရှင
်။အမေရိကန်အထက်လွှတ်တော်ကသဘောထားအလေးအလတ်ရှိတဲ့အမတ်နှစ်ဦးရဲ့ပြောကြားချက်အရပြည်ထောင်စုအစိုးရဇယိနဲ့ပတ်သက်ပြီးတော့သဘောမတူဖြစ်နေတာကြောင့်အစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းရတဲ့အခြေအနေဟာဖြေရှင်းလို့ရနိုင်မယ့်အနေအထားမျိုးကိုဥတည်နေပြီလို့ဆိုပါတယ်။မင်းပြည်နယ်လွှတ်တော်မတ်ဆူဇန်ကောလင်းစ်သူမရဲ့လူဖို့ကပဲ22ဦးပါဝင်တဲ့အဖွဲ့ဟာထွက်ပေါက်ရနိုင်မယ့်အခြေအနေကိုရှာဖွေဖို့ဆုံးဖြတ်ထားတယ်လို့သတင်းတောက်တီကိုပြောပါရတယ်။တစ်ချိန်တည်းမှာပဲတောင်ကယ်လိုရိုင်းနာပြည်နယ်အထက်လွှတ်တော်မှလန်ဆေးဂရဟမ်ကလည်းနောင်သုံးဘက်အကြာမှာအစိုးရရဲ့အတုံးစည်းနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှမဲခွဲမဆုံးဖြတ်ခင်အခြေအနေကိုကျော်လွှားနိုင်တဲ့နည်းလမ်းတစ်ခုပေါ်ပေါက်လာလိမ့်မယ်လို့သူအနေနဲ့ယုံကြည်ထားကြောင်းပြောပါရတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်မဟာမိတ်ခတ်လက်နက်ကိုင်တွေကိုမတိုက်ခိုက်ခင်မှာတူရကီကအမေရိကန်ကိုအကြောင်းကြားခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။သူတို့ကိုတိုက်တော့မယ်ဆိုတာကိုမတိုက်ခင်လေးမှာကျွန်တော်ကိုသတိပေးခဲ့ပါတယ်လို့တနင်္ဂနွေနေ့ကအရှိအာရှခီးစဉ်အသွာလေးရင်ပေါ်မှာဝန်ကြီးမက်ဒစ်ကသတင်းတောက်ကူတွေကိုပြောကြားခဲ့တာပါ။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်အစိုးရကအတိမတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်စိုးရိမ်မကင်းဖြစ်ရကြောင်းဂျော်ဒန်ဘီန်အဗ်ဒူလာကအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကိုဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတရဲ့လေးရကြာအရှိအလယ်ပိုင်းဒေသခီးစဉ်တွင်ဒုတိယမြောက်ရနာခဲ့တဲ့ဂျော်ဒန်နိုင်ငံမှာမစ္စတာပင့်စ်ကပြီးခဲ့တဲ့လအတွင်းကြေညာခဲ့တဲ့အငင်းပွားစရာဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတာကိုနှစ်နိုင်ငံစလုံးကသဘောတူခဲ့ကြတယ်လို့ပြောဆိုလိုက်ပါတယ်
။တနင်္လာနေ့မနက်ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥစာမဝေကြေညာပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.